မြန်မာတန်ရုံရဲ့အစီအစဉ်နဲ့ပြန်ရောက်လာတဲ့တရားမဝင်လုပ်သား154ဦးကိုစံမာရေးစစ်ဆေးမှုတွေနှစ်ဆင့်လှုပ်ဆောင်ပြီးတော့ကိုယ်အိမ်မှာပဲတည်တံ့နေဖို့အတွက်လည်းမှာကြားထားတယ်လို့စံမာရေးဌာနတာဝန်ရှိသူကပြောပါတယ်။ COVID-19 ကြောင့်နေရပြန်လို့ကြောင့်ဆက်သွယ်လာသူတွေကကြံရှိတဲ့သူတွေကိုပြန်ပို့နိုင်မှုအတွက်တရုတ်အာဏာပိုင်တွေကမြေတားရက်ခံစားပေးပို့ထားတယ်လို့လည်းမြန်မာတန်ရုံတာဝန်ရှိသူကပြောပါတယ်။တရုတ်ပြည်ကနေပြန်ရောက်လာတဲ့မြန်မာအလုပ်သမားတွေပေါ်မှာ COVID-19 ရောဂါကာကွယ်ရေးအတွက်စံမာရေးဌာနရဲ့ဆောင်ရွက်ထားရှိမှုအကြောင်းတွေကို VOA သတင်းတောက်စုစုကသတင်းပေးပို့ထားပါတယ်။
တရုတ်နိုင်ငံမှာဖြစ်ပွားနေတဲ့ COVID-19 ကြောင့်နေရပြန်ခြင်းသူတွေကိုတရုတ်နိုင်ငံရှန်တုံးပြည်နယ်လူရှန်မြို့ကနေတဆင်မြန်မာတရုတ်နယ်စပ်ကိတ်ဖြစ်တဲ့ချင်းရွှေဟော်ကိုပြန်လည်ပို့ဆောင်ပေးနိုင်ခဲ့တာမနေ့ကအထိ154ယောက်ရှိသွားပြီလို့မြန်မာတန်ရုံတာဝန်ရှိသူကပြောပါတယ်။အခုလိုပြန်ရောက်လာသူတွေကိုမြန်မာပြည်ထဲပေးမဝင်ခင်ချင်းရွှေဟော်နယ်စပ်ကိတ်မှာပဲကျမကြီးစစ်စေးရီဆောင်ရွက်ဖို့အတွက်ကျမကြီးဦးစီးဌာနနဲ့သက်ဆိုင်ရာဌာနတွေအချင်းချင်းကြိုတင်ပြင်ဆင်မှုတွေလုပ်ထားတယ်လို့သိရပါတယ်။ပြန်ရောက်လာသူတွေအနေနဲ့သူတို့ရဲ့သက်ဆိုင်ရာနေရပ်အသီးသီးကိုပြန်နိုင်မှုအတွက်လိုအပ်တာတွေကိုလည်းဆောင်ရွက်ပေးနေတယ်လို့ရှမ်းပြည်နယ်မြောက်ပိုင်းပြည်သူ့ကျန်းမာရေးဦးစီးမှုဒေါက်တာတင်မောင်ညွန့်ကအခုလိုပြောပါတယ်
သူတို့ဥချိုရေးဦးစီးဌာနနဲ့ချင်းရွှေဟော်ဆိုတော့လောက်ကန်ကကိုကန့်ဒေသဦးစီးရှိတယ်ပေါ့နော်အဲ့ဒါကိုဆက်လို့ဆက်တွေ့ပြီးတော့မှဒီတန်ရုံကနေပြန်လာတဲ့ဖွဲ့တွေဆိုလို့ရှိရင်ခွဲပြီးတော့ပြန်ရင်ဒီကတော့ယောဂပါခဲ့ရင်တော့မှပြန်ပြန်လာပို့ပြီးတော့ဆိုးပါဆိုကားကိုတစုစီပြဲဆူလို့ရအောင်ချင်းရွှေဟော်ကနေပြီးတော့လာရှိုးရောက်တဲ့ခြေလေးဆက်လို့လုပ်ပြီးတယ
်မြန်မာတန်ရုံအစီအစဉ်နဲ့ပြန်လည်ရောက်ရှိလာသူတွေကိုမြန်မာတန်ရုံနယ်စပ်ချင်းရွှေဟော်မှာအပြားတိုင်းလာပြီးသူတို့ရဲ့ကျန်းမာရေးအခြေအနေဖော်ပြတဲ့ Head Declaration ကတ်တွေကိုဖြည့်ခိုင်းတာနဲ့ကျန်းမာရေးပညာပေးတာတွေကိုဆောင်ရွက်နေတယ်လို့ဆိုပါတယ်အခုလိုဆောင်ရွက်တာတွေကိုနှစ်ဆင့်ဆောင်ရွက်ပြီးမှနေရက်ကိုအတိအသီးပြန်ခိုင်းတာလို့ဒေါက်တာတင်မောင်ညွန့်က VOA ကိုပြောပါတယ်
နှစ်ဆင့်တော့မှလုပ်တာချင်းရွှေမှာတစ်ဆင့်လုပ်တယ်ဒီနားမကောကာကြီးဝင်းမှာအကုန်လုံးတစုတည်းရောက်လာရင်နားမကောကာကြီးဝင်းမှာအထွေထွေအထွေရီရောပို့ချက်ကိုပေါင်းပြီးတော့ဆရာတို့ကကားကိုလုံးဝမထွက်ခိုင်းတာအဲ့မှာအကုန်လုံးကားကိုတစုတည်းရအောင်လည်းလုပ်ပြီးတယ်နောက်ပြီးတော့ဒီကားလည်းသူတို့အကုန်လုံးမပြန်သေးခင်ပြည်သူ့ကျန်းမာရေးဌာနပေါ့နော်အဲ့အကုန်လုံးကစုစစ်ဆစ်စီးတာအစအကုန်လုံးပါတယ်ဟုတ်ကွာတင်းလို့ရမလို့ကွာရန်တင်းလို့ပို့သူတို့တိကျပြောလိုက်တာပေါ့နော်နေရကောင်းရဲ့ဟိုကတယောက်မှမရှိဘူးချားလीတယောက်မှမတွေ့ဘူး
COVID-19 ကြောင့်နေရပြန်ခြင်းနဲ့လို့အကြောင်းကြားလာသူ1500ဝန်းကျင်လောက်ထဲကအယောက်900ကိုစစ်စစ်ပြီးဖြစ်လို့ပြန်ပို့နိုင်မှုအတွက်တရုတ်အစိုးရတာဝန်ရှိသူတွေနဲ့ညှိနှိုင်းဆောင်ရွက်ပေးနေတယ်လို့မြန်မာတန်ရုံတာဝန်ရှိသူကပြောပါတယ်။သူတို့တွေကတရုတ်ပြည်ထဲကိုတရားမဝင်လာရောက်အလုပ်လုပ်ကြနေသူတွေဖြစ်ပြီးမနေ့ကအထိ154ဦးကိုပြန်ပို့နိုင်ပြီဖြစ်တာကြောင့်ကျန်ရှိနေသူတွေကိုအမြန်ဆုံးပို့နိုင်မှုအတွက်ဆက်ပြီးဆောင်ရွက်နေတယ်လို့ပေချင်းမြို့အခြေစိုက်မြန်မာတန်ရုံတာဝန်ရှိသူကပြောပါတယ်။
ကူရတော့154ရောက်ပေါ့နော်ပို့ပြီးတော့ကျန်တဲ့ဟိုအမီစင်းပြေးထားတဲ့လူတွေအများဆုံးပေါ့နော်ကျွန်တော်တို့ပို့လို့ရအောင်ကျွန်တော်တို့စူးစမ်းပြီးတော့ဆောင်ရွက်နေပါတယ်ခင်ဗျာတူဘက်ကလည်းဒီလိုကိုယ်ဆောင်အမျိုးသမီးတွေပါတယ်ဒါလေးဥစားပြီးပို့တယ်ဆိုတော့လေကြားရည်ဒီဥစားပြီးတယ်နောက်တဲ့ကျလည်းဒီဘက်ကလည်းအမခံတာလားရှိပါတယ်ဒါတွေအကုန်လုံးဒီလိုအဆင်ပြေချောချောမုန်းပြန်ပို့ပြီးတော့ဆိုတော့အကြောင်းလေးဒီဘက်ကလည်းဒီဘက်ကလည်းပို့ထားတာရှိပါတယ်ကျွန်တော်တို့တန်ရုံးနေနေလည်းဒီလူနိုင်ငံတိုင်းဝန်ကြီးဌာနရဲ့တက်ဆိုင်ရာပြည်နယ်တွေပေါ့နော်ချောချောမုန်းပြန်ပို့လို့ရအောင်ဆောင်ရွက်ပေးပါဆိုပြီးလည်းကကျွန်တော်မြစ်တာရဲ့ဌာနကြီးရဲ့စာရီပို့ထားတာလည်းရှိပါတယ်ခင်ဗျာအကြောင်းကိုတော်တော်လေးသိရှိသိချင်ရဲ့ဆောင်ပြီးတော့ပြောချင်ပါတယ
်။တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာရောဂါပိုးဟာအခြားနိုင်ငံပေါင်း92နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့မတ်လ6ရက်ညနေခင်းစီရင်အရလူပေါင်း 98,000 ကျော်ကူးစက်ခံနေရတာပါ။ဒါဟာကမ္ဘာလှည့်အပျော်စီးသင်္ဘော Diamond Princess ပေါ်ကကူးစက်ခံရသူ696ယောက်နဲ့တေဆုံးသူ6ဦးရဲ့စီရင်ကိုပါထက်တွက်ထားပြီးစုစုပေါင်းတေဆုံးသူကတော့3,300ကျော်အထိရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်။